ဒီကရင်မျိုးသားစီလုံးညီညွတ်ရေးနှိမ့်နှောင်းဖလဲပွဲကိုထိုင်းနိုင်ငံမဲဆောင်မြို့နီးမှာရှိတဲ့ကရင်အန်ယူကရင်မျိုးသားစီယုံထင်းချုပ်ရနယ်မြေမှာဇန်နဝါရီလ20ရက်နေ့ကနေ900ကျင်းပခဲ့တာမနေ့ကပြီးဆုံးသွားခဲ့ပါတယ်အခုလိုပြည်တွင်းပြည်ပမှာရှိကြတဲ့ကရင်တိုင်းရင်းသားများစုပေါင်းပြီးဒီလိုနှိမ့်နှောင်းဖလဲပွဲကျင်းပရတဲ့ရည်ရဲချက်နဲ့ပတ်သက်ပြီးတော့နှိမ့်နှောင်းဖလဲပွဲဖြ ့အနေကြတဲ့ပုံမှာဒီခွဲပြားခြားနားမှုတွေရံတဲ့တိမှုတွေဖြစ်ဖြစ်ပေါ်လာတဲ့ကိစ္စတွေရောအဲနောက်မှာပေါ့လေဘယ်လိုမျိုးတွေမပေါ်လာနိုင်အောင်လဲတီးရတဲ့ကိစ္စတွေကိုလည်းကျန်လာဆုံးတက်ပြီးတော့ဒီကဘုံကျွန်တော်တို့ကစီလုံးကြီးမျိုးတည်ဆောက်ကြမယ်နောက်တော့ကျွန်တော်တို့ရဲ့လူငယ်မျိုးသက်တည်းကျွန်တော်တို့လူသားရေးကောင်းဆောင်မှုဟာပြန်လည်ပြီးတော့ကောင်းဆောင်မှုရရှိလာနိုင်ဖို့လေအဲနောက်ပြီးကျွန်တော်တို့တော်တော်ကြမှာနိုင်ငံရေးပိုင်းမှာလည်းသူမျိုးကြော်လို့ပဲအဲလိုမျိုးစက်တိကျနုံနုံကြမ်းနဲ့ရှိရဖို့ဒုစရတွေကိုကျွန်တော်ဘယ်လိုစီမံဆောင်ရွက်ကြမလဲဆိုတာကတော့သူပေါင်းပြီးတော့ဖြေရှာဖို့ပဲကျွန်တော်တို့ကခေါ်ရစီပါပဲ
အခုကျင်းပတဲ့နီနော့ဖလေဘွဲကိုတော့နိုင်ငံတကာမှာရှိကြတဲ့ကရင်တိုင်းရင်းသားတွေနဲ့မြန်မာနိုင်ငံမြဝကျွန်းပေါ်နဲ့ရန်ကုန်ကကရင်တိုင်းရင်းသားတွေပါဝင်ကရင်အဖွဲ့အစည်း32ဖွဲ့ကကိုယ်စားလှယ်တွေပါဝင်နဲ့ကရင်တိုင်းရင်းသား130ကျော်တက်ရောက်ခဲ့ကြပါတယ်နီနော့ဖလေဘွဲကိုတက်ရောက်လာကြတဲ့ကရင်တိုင်းရင်းသားတွေဟာလက်ရှိနိုင်ငံရေးအခြေအနေတွေအမျိုးသားစည်းလုံးညီညွတ်ရေးတည်ဆောက်ဖို့အတွက်နီလန်းရှာခြင်းတွေကရင်လူငယ်မျိုးဆက်သစ်ပိုင်းဆိုင်ရာကိစ္စတွေနားအဖထိုးစစ်ကြောင်းစစ်ဘေးဒဏ်ရောက်ရှိနေတဲ့ IDP တွေကိုဝိုင်းဝန်းကူညီကြဖို့အတွက်စ조사ကြဖို့နဲ့နိုင်ငံတကာမှာရောက်ရှိနေကြတဲ့ကရင်တိုင်းရင်းသားတွေအချင်းချင်းကူညီမှုတွေလုပ်နိုင်ကြဖို့ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ဒါအပြင် KNU ပါဝင်တိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်နွှဲမှုများကိုရပ်တန့်ပြီးဒေါအောင်ဆန်းစုကြည်ဥက္ကွန်ထွန်းဦးပါဝင်ဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးလိုက်မှသာအမျိုးသားပြည်နယ်သိမ်းမြတ်ရေးကိုဆောင်ရွက်သွားနိုင်မှာဖြစ်တယ်လို့မြန်မာစစ်အစိုးရကိုတောင်းဆိုလိုက်ပါတယ်။ဆက်လက်ပြီး KNU အထွေထွေအတွင်းရေးမှူးဖရိုမန်းရှာလဖန်ကဒီနီနော့ဖလေပွဲမှာလာမယ့်မျိုးဆက်သစ်ကရင်လူငယ်တွေကိုလည်းခေါင်းဆောင်မှုနေရာတွေမှာပါဝင်ဆောင်ရွက်နိုင်ဖို့အတွက်စီမံချက်တွေချမှတ်နိုင်ခဲ့တယ်လို့ပြောပါတယ်။
အခုကအနေနဲ့ကတော့လူငယ်တွေကတကယ်ကိုတော်လှန်ရေးနဲ့ကုမျိုးသားကိုတောင်းခံရတဲ့လူတွေဖြစ်ဖို့အတွက်သူတို့ဆက်ကြိုးစားသွားမယ်။နောက်တစ်ခုလူငယ်ကောင်းဆောင်တွေကတကယ်ဂျူနီယာအဆင့်ဆင့်လူငယ်ကောင်းဆောင်တွေကျွန်တော်မျိုးထုတ်သွားဖို့ကျွန်တော်တို့ဆီကိုရှိတယ်။နောက်ပြီးတော့လည်းလူငယ်ပညာတတ်တွေလည်းမလားဘူးကျွန်တော်မျိုးထုတ်နိုင်အောင်လည်းကျွန်တော်စီမံကိန်းတွေစီမံချက်တွေကျွန်တော်ဆက်လိုက်တယ်။တောင်းမို့ပြရတာတော့လူငယ်ဘက်မှလည်းတော်တော်ဆက်ရဆက်ကြမယ်။အဲ့ဒီအခြေအနေကိုကျွန်တော်ရပါပဲ။
ဆက်လက်ပြီးအခုလိုနေရာအသီးသီးကကရင်တိုင်းရင်းသားတွေစုစည်းပြီးကျင်းပနိုင်ခဲ့တဲ့အတွက်ဒီနီနော့ဖလေဘွဲဟာအနာဂတ်ကရင်မျိုးသားတွေအတွက်အကောင်းဆုံးအကောင်းထည်ဖို့ဆောင်ရွက်သွားနိုင်မှာဖြစ်တယ်လို့ပြောဆိုသွားပါရခင်ဗျာ။